ပြီးခဲ့တဲ့အစိုးရမကွေးတိုင်းဒေသကြီးဝင်းကြီးချုပ်ဟောင်းဦးဖုံးမော်ရွှေလက်ထက်မှာမကွေးတိုင်းဒေသအတွင်းမှာရှိတဲ့ရေနံလက်ရက်တွင်းကနေကနေပြီးတော့ကပ်ယူခဲ့တဲ့ဒေသဖွံ့ဖြိုးရေးရန်ပုံငွေ 9.59 ဘီလီယံကျပ်ပျောက်ဆုံးနေတာနဲ့ပတ်သက်ပြီးတော့ရရှိခဲ့စုံစမ်းစစ်ဆေးမှုအစီရင်ခံစာကိုနိုင်ငံတော်သမ္မတရုံးကိုတင်ပြထားပြီးဒီကိစ္စကိုသမ္မတရုံးကသာစီစစ်အရေးယူမှာဖြစ်တယ်လို့လက်ရှိမကွေးတိုင်းအစိုးရအဖွဲ့ကပြောပါတယ်။ဘယ်နေရာတွေမှာတုံးလို့ဘယ်တွေရောက်ကုန်မှမသိပဲစီရင်ပျောက်နေတဲ့ငွေကျပ်9ဘီလီယံကျော်ဟာရေနံလက်ရက်တွင်လုပ်ငန်းတွေကနေရေနံစီတစီတဲ့တိုင်းအစိုးရကိုပေးဆောင်ရတဲ့အခွန်ငွေဖြစ်ပြီးတော့ရေနံတစီကိုငွေကျပ်9,000အခွန်ပေးဆောင်ရတာဖြစ်ပါတယ်။မကွေးတိုင်းဒေသကြီးအတွင်းမှာရှိတဲ့ရေနံလက်ရက်တွေကနေကောက်ခံခဲ့တဲ့ဖွံ့ဖြိုးရေးရန်ပုံငွေငွေကျပ် 2.8 ဘီလီယံပျောက်ဆုံးမှုကိုအခုဇန်နဝါရီလကစတင်ပြီးတော့ပြည်ထောင်စုအဆင့်စုံစမ်းမှုအနေနဲ့စစ်ဆေးခဲ့ပြီးတဲ့နောက်အခုလိုငွေကျပ်တန်း 9,000 ကျော်အထိပျောက်ဆုံးနေကြောင်းကိုလည်းဆက်ပြီးတော့ဖော်ထုတ်နိုင်ခဲ့တာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကလည်းပြည်သူ့လွှတ်တော်အတွင်းမှဆွေးနွေးခဲ့ကြပါတယ်။စုံစမ်းရေးအဖွဲ့ရဲ့အစီရင်ခံစာထဲမှာပျောက်ဆုံးနေတဲ့ငွေကျပ် 9.59 ဘီလီယံတွေက 4.18 ဘီလီယံကိုတော့မကွေးတိုင်းအတွင်းမှရှိတဲ့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်သုံးစွဲခဲ့ပြီးအဲ့ဒီအထက်က 1.8 ဘီလီယံကိုတော့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီအတွက်သုံးစွဲခဲ့တာကိုတွေ့ရှိကြောင်းဖော်ပြထားပါတယ်။ရင်းနယ်လက်ရက်တွင်းကနေကောက်ယူခဲ့တဲ့အခွန်ငွေတွေပျောက်ဆုံးနေတာဟာပြီးခဲ့တဲ့မကွေးတိုင်းဒေသကြီးအစိုးရအဖွဲ့မှတာဝန်ရှိတယ်လို့လက်ရှိမကွေးတိုင်းဒေသကြီးအစိုးရအဖွဲ့ကအလုတ်သမားနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဝန်ကြီးဦးနေမျိုးကျော်ကပြောပါတယ်
။နော်မကွေးတိုင်းဒေသကြီးအစိုးရရဲ့နော်ဒီလုတ်ပိုင်ခွင့်ပေါင်လဲရနေမှာကောက်ခံထားတဲ့ဝန်ဆောင်ကတွေဖြစ်တဲ့အတွက်စီးရင်မှာ 7.49 ဘီလီယံရှိပါလျက်နဲ့ပေါ်ပါလျက်နဲ့ကျွန်တော်တို့အစိုးရတိကိုလွှဲပြောင်းပေးမသွားဘူးဆိုတာကိုကြည်ချင်းအဖြစ်ပြီးခဲ့တဲ့မကွေးတိုင်းဒေသကြီးအစိုးရအဖွဲ့မှာတော့လုံးဝတာဝန်ရှိတယ်ဆိုတာတော့ကျွန်တော်ပြောနိုင်ပါတယ်။နောက်စုံစမ်းစစ်ဆေးမှုဂွင်းစက်အရာဘသူတွေမှတာဝန်ရှိသေးတယ်ဆိုတော့ပြည်အောင်စုအစိုးရရဲ့နော်နိုင်ငံတော်တမရာရုံးရဲ့နော်အတိပြုရဲ့နောက်ပိုင်းမှာတော့ဒီအလုံးစုံအပြည့်စုံလို့ပြောနိုင်လိမ့်မယ်လို့ပြောချင်ပါတယ်။နောက်ကျွန်တော်တို့အခုလိုမျိုးအရင်နဲ့လက်ရက်တွင်းနေရရတဲ့အခွန်ပိုင်းကငွေတွေပျောက်ဆုံးမှုကျွန်တော်တို့အစိုးရတိကိုငွေတွေလွှဲပြောင်းမပေးခဲ့မှုနဲ့ပတ်သက်လို့ကျွန်တော်စုံစမ်းဖော်ထုတ်မှုဟာလူပုဂ္ဂိုလ်ပေါ်မှာမုံတီးလို့ကျွန်တော်တို့ဆောင်ရွက်ခဲ့တာမဟုတ်ဘူးအဖွဲ့အစည်းတစ်ခုပေါ်မှာမုံတီးလို့ဆောင်ရွက်ခဲ့တာမဟုတ်ဘူးဘာကြောင့်လဲဆိုရင်ဒီရေနံလိုက်ရတင်းတွေကရတဲ့အခွန်ပဏာငွေတွေကမြို့သားလုပ်ငန်းရှင်တွေကဥပဒေနီးဥပဒေလုံထုံးလုံကြီးလုပ်ငန်းရှင်တွေချင်းဝတ်တဲ့အညီနော်တိုင်းဒေသကြီးဆိုတာကိုခွန်ပေးတင်ထားတာဖြစ်တဲ့အတွက်အဲ့ဒီငွေတွေဟာပြီးခဲ့တဲ့အစိုးရရဲ့ဝန်ကြီးချုပ်ကိုပိုင်ငွေမဟုတ်တယ်လို့ပြီးခဲ့တဲ့အစိုးရပိုင်ငွေမဟုတ်ဘူးဒါဟာဒီလိုတဲ့အကျိုးဖြစ်ရဖြစ်ကြောင်းအလုပ်တွေကိုလုပ်ခွင့်မရဘဲနဲ့ဒီလိုပျောက်ဆုံးနေမှုတွေဟာလက်ရှိအစိုးရအသင်းအနေနဲ့ပြည်သူမျိုးနွယ်ကိုကြည့်ပြီးတော့တော်တရားဥပဒေစုမှုရေးရှုထောင့်အနေနဲ့လုပ်တယ်ဆိုတာကိုတော့ကျွန်တော်တို့ပုံမှန်လေးပြောနိုင်ပါတယ်ခင်ဗျာ
ဒီပြဿနာဟာ NLD အစိုးရတာဝန်ယူပြီးတစ်နှစ်အတွင်းပထမဦးဆုံးအချိန်မကွေးတိုင်းကပြည်သူ့ဗန္ဓာငွေအလွဲသုံးစားလုပ်မှုကိုစတင်ဖော်ထုတ်နိုင်ခဲ့တာဖြစ်ပါတယ်ဒီပြဿနာကိုဖော်ထုတ်နိုင်ခဲ့တယ်ဆိုပေမဲ့ထိရောက်စွာအရေးယူပါမလားဆိုတဲ့တန်တရားတွေလည်းရှိနေပါတယ်လက်ရှိမကွေးတိုင်းရဲ့ဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကတော့စီမင်းစည်းကမ်းနဲ့အညီစစ်ဆေးဖော်ထုတ်သွားမှာဖြစ်ပြီးသူတို့အစိုးရအဖွဲ့အနေနဲ့ဒေတာအတွင်းတိုးတက်ရေးတွေကိုဆောင်ရွက်ရမှာအခက်အခဲတချို့ကြုံနေရတာတွေလည်းရှိတယ်လို့ပြောပါတယ်
။ဒါရီယာတုံးတယ်လို့တုံးငယ်သလားမတုံးတယ်လို့မတုံးငယ်ဘူးလားဘာတွေလို့ဆိုတာကျွန်တော်တို့ကညွှန်ကြားချက်လာမှအသေးသေးပြီးရမှာခင်ဗျာ။ဟိုတုံးမုံတုံးကြီးကတော့ကျွန်တော်တူရဲတယောက်တည်းသဘောနဲ့ပြောရလို့ရှိရင်အတာဝန်မဲ့သူများဖြစ်နေသလားကျွန်တော်အဲ့လိုထင်မိပါတယ်နော်။ကျွန်တော်ကစုံစမ်းစစ်ဆေးဖို့လို့တော့စုံစမ်းစစ်ဆေးရမှာပဲ။အခုမှပြင်ဒါရီယာဥမှပြင်3,0003,400တန်4,000ကျောက်ဆုံးနေတဲ့တရားဝင်တုံးလားမတုံးဘူးလားဘယ်သူကြီးရောက်တော့တရားမဝင်ဘူးဒါတွေကမကွေးတိုင်းဒေသကြီးဖွံ့ဖြိုးရေးပြန်ပေးရမယ်ဆိုတောင်းမှုလို့ကျွန်တော်တောင်းရမယ်တောင်းလို့မှမပေးနိုင်ဘူးဆိုရင်တော့ဘယ်သူမှမပေးတာတော့သက်ဆိုင်ရာတာဝန်မဲ့လုပ်တဲ့လူကိုတော့ကျွန်တော်ကစီမင်းကြီးကနဲ့ညီပဲဆောင်ရွက်ရမှာပေါ့နော်အခက်အခဲရတော့ဗျာအောက်ကြီးအရင်တော့တဲ့ပုံစံနေပေါင်း450လောက်လုချင်းနဲ့လှုပ်လာတဲ့ဆောက်ထုံးမဖုန်းလေးရှိတာပေါ့ထော်လကလန်ကုလုကလန်လှုပ်နေတာလေးပဲကျွန်တော်ကကြုံတွေ့နေရတာရှိပါတယ်ဒီအခက်ခဲလေးတွေရှိတယ်နော်
မြန်မာနိုင်ငံအလဲပိုင်းအပူပိုင်းဒေသဖြစ်တဲ့မကွေးတိုင်းအတွင်းမှာမင်းလှတရက်မြိုင်စတဲ့မြို့နယ်တွေအတွင်းရင်နယ်လက်ရက်တွင်းနေအများအပြားရှိတယ်လို့ရင်နံတွင်းလောက်ွက်ကြီးတွေလည်းရှိပါတယ်။ဒီလုပ်ငန်းတွေမှာတရားမဝင်နားလည်မှုတွေနဲ့လုပ်နေကြတာရှိတယ်လို့အာဂရီလိုက်စားမှုတွေအများအပြားရှိနေတယ်လို့မကွေးတိုင်းဒေသကြီးရဲ့မြိုင်မြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးဝင်းထေးကလည်းပြောပါတယ်
။ကျွန်တော်တို့မြိုင်မြို့နယ်ကလည်းတကယ်တော့လက်ရက်ရင်နံတွင်းတွေကို20%လောက်ရှိပါပြီထွက်တယ်လေ။ထွက်တော့တရားဝင်ငွေသွန်းတာတွေလည်းအများကြီးနေတယ်ပေါ့လေ။အများကြီးထွက်ခဲ့ကြတယ်။ဟိုတို့ကဆိုကျွန်တော်တို့ဟိုလွန်ခဲ့တဲ့9နှစ်လောက်ကဆိုရှန်ကျင်တွေအများအများထွက်ခဲ့တယ်ဒီနေ့ထွက်ခဲ့တယ်ထွက်တဲ့အခါမှာဒီအာနာပိုင်ဖွဲ့စည်းနဲ့ပူးပေါင်းပြီးတော့တရားဝင်မသွန်းတာတွေတော့အများများစွာတွေ့ရတယ်သူကိစ္စတွေမှာလည်းအခရီးလိုက်စားမှုအများများစွာကိုလည်းကျွန်တော်တို့လည်းကြားနေရတယ်ပေါ့လေကျွန်တော်တို့ကလည်းအဲ့ဒီခေတ်ကလေးကအဲ့မှာကျတော့တကယ်ဝင်တဲ့ငွေတွေမဝင်ခဲ့တာတွေလည်းအများကြီးပါပဲအခုဝင်ထားတဲ့ငွေတွေတောင်မှအဲကိုကဖြစ်နေတာပေါ့လေအဲ့ဒီလိုဝင်ထားတဲ့ငွေမဟုတ်တဲ့မဝင်မဲ့ငွေတွေလည်းအများကြီးရှိခဲ့တယ်ဗျအဲ့ခေတ်ကဥပမာကျွန်တော်တို့အမြိုင်မြို့နယ်မှာဆိုရင်ဟိုပြီးခဲ့တဲ့ကာလတက်ရှော့လို့ license လို့မတူ မပေးဘူးပေါ့လေလုံးမပေးဘဲနဲ့ရင်းနဲ့မပေါ်ဘူးလားဆိုတော့နားလည်မှုတွေနဲ့လောက်ကြတာလေဒါမျိုးတွေလေလွန့်ဆုံးရှုံးတာတော့ကျွန်တော်တို့အတွက်လို့ရတယ
်မကွေးတိုင်းအတွင်းကပြည်သူ့ဘဏ္ဍာငွေ9ဘီလီယံကျော်ပျောက်ဆုံးနေရတဲ့ပတ်သက်ပြီးအစိုးရအဖွဲ့ကဘလို့ကင်တွယ်အရေးယူမလဲဆိုတာကိုလည်းအားလုံးကစိတ်ဝင်တစားစောင့်ကြည့်နေကြတာဖြစ်ပါတယ်ကြောက်ဖြူမြို့နယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဥပရှင်ရဲ့အမြင်ကတော့
နေရာတွေကိုအချက်လက်ခိုင်ခိုင်မာမာနဲ့စုံစမ်းပေါ်တော့တယ်ဆိုလို့ရှိရင်တော့တာဝန်ရှိတဲ့လူတွေကိုအရေးယူရမှာပေါ့ဒီလူတွေရဲ့အကျိုးစီးပွားဖြစ်ကိုဖက်ကရည်တည်ဖို့လိုတဲ့အတွက်ကြောင့်တကယ်လည်းမှန်တယ်ဆိုလို့ရှိရင်သူတို့တတိရှိရှိနဲ့ရည်တည်ဖို့ခါကတော့အစိုးရရဲ့တာဝန်ပဲလေဒီအစိုးရလက်ထက်တွေမှာဘလောက်ထိအဂတိလိုက်စားမှုတိုက်ဖျက်ရေးကိုအေးအေးယူဆောင်ရွက်နိုင်မလဲဆိုတော့ကျွန်တော်တို့မပြောတတ်ဘူးပေါ့လေဒါပေမဲ့နိုင်ငံတော်ဝန်လုံးမှာဒီကိစ္စရေးဒီမကပါဘူးကျန်တဲ့ပုဂ္ဂလိကကိစ္စတွေမှာလည်းအလွန်အကျွံအဂတိလိုက်စားမှုနိုင်ငံဗန္ဒာငွေတွေကိုအလွဲသုံးစားပြီးတော့ချမ်းသာကြွယ်ဝနေတဲ့လူတန်းစွာခရိုနီတရားရှိနေတာပဲဒီဘူချုပ်ကြီးတွေတအားချမ်းသာနေတယ်ဆိုတာသူ့အမေဖေကပြီးတဲ့ပတ်စံအမွေရတဲ့ပတ်စံမှမဟုတ်တာဒါဒီကူပါလိုက်ပြီးတော့စီစစ်ကြည့်မယ်ဆိုလို့ရှိရင်အလွဲသုံးစားမှုတွေအများကြီးတွေ့ရမှာပေါ့ဒါပေမဲ့မိခိုးကြွယ်လျှောက်ကြံ့ကြံ့ကြီးမဖြစ်အောင်လို့တရားနဲ့တရားတိုင်းပြည်တိရှောက်တာတိရှောက်တဲ့အခါမှာရှေ့ကိုသွားနေရတာထက်ကြံ့ကြံ့ကြီးကပဲရင်ဆိုင်ဖြည့်ရှင်းနေရတဲ့အခါအင်အားကြီးခိခိုင်နိုင်တယ်ဆိုပြီးတော့အစိုးရကအဲ့ဒါကိုနားလည်မှုနဲ့သူစောင့်ကြည့်နေမလားဆိုတော့သူတို့ဆုံးဖြတ်ရမယ်ကိစ္စပဲလေ
ဒါကတော့ပြီးခဲ့တဲ့အစိုးရလက်ထက်အတွင်းမကွေးတိုင်းဒေသကြီးတွေကရေနံလက်ရက်တွင်းတွေကနေကောက်ယူခဲ့တဲ့ဒေသဖွံ့ဖြိုးရေးရန်ပုံငွေ 9.45 ဘီလီယံကျပ်ပျောက်ဆုံးနေတာနဲ့ပတ်သက်ပြီးတော့တုံ့သက်ချက်တချို့ကိုနှာစင်ခဲ့ရတာပါရှင်ကမ္ဘာလုံးဆိုင်ရာခြားစားမှုတိုက်ဖျက်ရေးအဖွဲ့ကြီးဖြစ်တဲ့ Transparency International အဖွဲ့ကလည်းကမ္ဘာနိုင်ငံပေါင်း186နိုင်ငံရဲ့ဒီ2016ခုနှစ်အကျင့်ပြတ်ခြားစားမှုညွှန်းကိန်းကိုထုတ်ပြန်ခဲ့ရမှာတော့မြန်မာနိုင်ငံဟာအဆင့်136နဲ့အဆိုးဆုံးစီးရင်မှာရှိသေးတယ်လို့ဖော်ပြထားပြီးဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဟာနိုင်ငံအတွင်းမှာအဂတိလိုက်စားမှုတွေအကျင့်ပြတ်ခြားစားမှုတွေကြီးကြီးမားမားရှိနေတာကြောင့်အပြောင်းအလဲတွေအတွက်ဒီပြဿနာတွေကစိန်ခေါ်မှုအဖြစ်ရင်ဆိုင်နေရတာလည်းဖြစ်တယ်လို့အဲ့ဒီအဖွဲ့ကြီးကဖော်ပြထားပါတယ်ရှင်